ပြည်ကနေနှစ်သုံးကအတက်ခံရတဲ့သတင်းတော်ဂျမာကရှိုဂျီကိုတပ်ဖြတ်မှုနဲ့ဆော်ဒီအာရေဗျတရားရုံးတစ်ခုကလူ9ယောက်ကိုတေးတဲ့အဖြစ်ပေးလိုက်ပါတယ်။ရီယာပြိုတော်မှာရှိတဲ့ရာဇဝတ်တရားရုံးကဆွဆွဲခံထားရသူ11ယောက်ကိုပြစ်ဒဏ်ချခဲ့တာမှတပ်ဖြတ်မှုနဲ့ဓာတ်ရိုက်ပတ်သက်သူ9ယောက်ကိုတေးဒဏ်ချခဲ့တယ်လို့တရားရုံးရှင်းနေပြောခွင့်ရသူကပြောပါတယ်။အမှုဖုံးကွယ်ဖို့စ조사မှုနဲ့နောက်ထပ်3ယောက်ကိုလည်းထောက်လန့်တွေချခဲ့တာမှာသူတို့3ယောက်ပေါင်းစုစုပေါင်း1024နှစ်ဖြစ်တယ်လို့ပြောပါတယ်။ Washington Post သတင်းစာတိုက်ရဲ့သတင်းတော့ဆော်ဒီလိုမျိုးဂျမာကရှိုဂျီဟာ2018ခုနှစ်တုန်းကတူရကီနိုင်ငံအစ္စတန်ဘူမြို့တော်ကဆော်ဒီကောင်စစ်ဝင်ရုံးထဲမှာအသတ်ခံခဲ့ရပြီးတော့အလောင်းဖြောက်ဖျက်ခံခဲ့ရတာဖြစ်ပါတယ်။ဆော်ဒီအစိုးရအပေါ်ဝေဖန်သူသတင်းတော့အသတ်ခံရမှုမှာဆော်ဒီအိမ်ရှင်းမင်းသားမိုဟာမက်ဘင်ဆာမန်နဲ့ပတ်သက်နေတယ်လို့စွပ်စွဲမှုတွေရှိပေမဲ့ဆော်ဒီအစိုးရကတော့ဒါကိုပြင်းပြင်းထန်ထန်ရင်ဆိုင်ခဲ့ပါတယ်။ဒီနေ့လာနေတော့ကအမှုစီရင်မှုအတွင်းတိခတ်ပါဒီအိမ်ရှင်းမင်းသားရဲ့အဓိကအကြံပေး South El Qadani ကိုတော်တော်ကြီးချိုးချိုးဝဲဆစ်ဆဲမှုတွေကနေမကြခင်တုန်းကပဲလွှတ်ပေးခဲ့ပြီးဖြစ်ပါတယ်။